ပြီးခဲ့တဲ့သတင်းပတ်ထဲမှာတာယာရီထောင်ကကျောင်းသားတချို့ဆေးကုဖို့အတွက်ရန်ကုန်ပြည်သူ့စေယုံကြီးကိုရောက်ခဲ့ရပါတယ်။အဲဒီကျောင်းသားတွေကမဟန်နီဦးနဲ့ဒီတစ်ပတ်လူငယ်အစီအစဉ်အတွက်ဆက်သွယ်စကားပြောဖြစ်ပါတယ်။မဟန်နီဦးက2,800,000 ဒေါ်လာအပြီးမှာဖမ်းဆီးထောင်ချခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသူဟောင်းဖြစ်သလိုအခုတစ်ခေါက်အဖမ်းမခံရခင်ထိလည်းမြန်မာနိုင်ငံလုံးဆိုင်ကျောင်းသားသမဂ္ဂများအဖွဲ့ချုပ်မှဗန္ဒာရေးမှူးတာဝန်ယူထားသူဖြစ်ပါတယ်။သူ့ကိုဒီမိုကရေစီပညာရေးကျောင်းသားတပိတ်နဲ့ပတ်သက်လို့လဗရန်ကကျောင်းသားတပိတ်ဖြိုခွဲပြီးတဲ့နောက်မှာရန်ကုန်ကအလုံမြို့နယ်မှာထောင်လိုင်းရီတွေကညဘက်မှာရှောင်းတခင်စစ်ဆေးဖမ်းဆီးလိုက်တာပါ။အဲ့ဒီလိုအဖမ်းခံရပြီးစစ်ကြောရေးလုခံရတဲ့အကြောင်းနဲ့တာယာရီထောင်ကိုရောက်သွားပြီးကြုံတွေ့ရတာတွေကိုမဟန်နီဦးကအခုလိုပြောပြပါတယ်
။စပြီးဖမ်းခံရတော့ဆိုရင်ညီမတို့ဒီညတစ်ကောင်17နိုင်မှာပေါ့နော်။ဝင်ပြီးတော့အဲဂျင်းဆိုတဲ့ဟာလေးနဲ့ဒါဝင်ဖမ်းတယ်ပေါ့။တကယ်တော့အဲဂျင်းဆိုတဲ့ဟာရှိဖို့မလို့ကိုယ်နိုင်ငံသားဖြစ်တဲ့အတွက်ကြောင့်နိုင်ငံသားခွင့်ပြုတာပထမဆုံးနေနဲ့ဆုံးရှုံးတယ်ပေါ့နော်။အဲ့လိုမျိုးဖြစ်ပြီးတော့ညီမတို့ကိုအိမ်ရကလေးကနေဆက်ဆင်းသွားပြီးတော့အိမ်နဲ့ဆက်သွယ်နေရဘူး။နောက်နေ့အချီပေါ့နော်။တောက်လျှောက်ကိုမသိအိမ်ထဲနဲ့တောက်လျှောက်ဆက်ကြွေးနေတယ်ပေါ့နော်။နောက်နေ့နေ့ကင်းနောက်ကျမှညီမတို့ဒီထောင်ပို့လိုက်တယ်ပေါ့။ထောင်ပို့လိုက်ပြီးတဲ့အချိန်မှာလည်းဒီထောင်ဆက်ဆက်ကြွေးရောက်တဲ့အချိန်မှာချင်းချင်းညီမတို့ကိုဂျူယိုတာမန်ရာဇဝတ်တိုင်းလူညီမတို့ဆက်ဆံတာရှိတယ်ပေါ့။နော်အဲ့ဒါလေးဆိုညီမအခုချိန်စိတ်ထဲမှာလည်းစိတ်မကောင်းဖြစ်မိပါတယ်။ဘာလို့လဲဆိုတော့ဒါစနစ်တစ်ခုအောင်မဖြစ်ပေါ်လာတာ။ဒီမှာတို့ရာဇဝတ်သားတွေလည်းဘယ်လောက်ဖြစ်နေပါဆိုတော့ခင်ဗျားတို့ဒီဝင်လာတဲ့အချိန်မှာမိမိစီရောပါလာပြီးကျမတို့ညကလေးကဖမ်းသွားတယ်ဒါ SC ရေရိုးရဲနဲ့ဖမ်းတာတော့မဟုတ်ပဲね SC နဲ့လာဖမ်းပြီးညီမတို့တောက်လျှောက်ထိမ့်ပိန်ခပြီးတော့မှထောင်ဆွဲတဲ့ဟာဒီမိမိစီရောပါလာပုံစံထိုင်ဆိုတဲ့ပုံစံမျိုးတွေဒါဟိုးရေဆက်ရလာဆိုစနစ်လက်ထက်ကပုံစံမျိုးတွေညီမတို့ပြန်လဲအဲ့လိုလုံဆောင်လာရှိတယ်ဆိုနောက်ပြီးတော့ဘာတွေခက်ခဲရှိတာလဲဆိုလို့ရှိရင်ညီမတို့ကစာရေးဖတ်ကြမယ်လေ့လာကြမယ်အချိန်မျိုးမှာသို့တော့သောက်တယ်ညီမတို့သိပင်သားရှိတာရှိတယ်။နောက်အခုဆိုလို့ရှိရင်ဒါဟင်းကြတယ်ပေါ့နော်။ဒါညီမတို့ဘာကတနေထုတ်တဲ့စာအုပ်ဖြစ်တယ်။ဒါကလည်းဘသူစုပ်ပြောက်ပုံမှာထိခိုက်ရှိသေးတယ်ဟာမျိုးမပါဘူး။နောက်တစ်ခါသူတို့ပြောနေတယ်ပေါ့နော်။ဒီလုံုံကြီးတောင်မပေးသေးဘူးကြ။ညီမတို့ကဒီတောက်ရီထက်တဲ့နိုင်ငံတွေဖက်ဖက်ကထားတဲ့ဂျာလေးမှာလုံုံကြီးဆိုတဲ့စကားဒါလုံလုံတဲ့အကြောင်းကြားချက်မဟုတ်ဘူး။အဓိကတော့ညီမတို့ရဲ့အုံနောက်အဟာရချင်းကြီးဆိုသူတို့တွေကဖက်တောက်ခြင်းနဲ့သဘောရှိတယ်။အဲ့လိုညီမတို့ဒီစားရဲ့အကူ
တရားရီထောင်ထဲမှာအစာရင်ယောဂပြန်ခံစားနေရတယ်လို့ရေမတန့်လို့ဖြစ်လာတဲ့အရေပြားယောဂတွေကုသဖို့တောင်းဆိုတဲ့အခါမှာလဲဆရာဝန်တရားရည်နဲ့အုပ်ချုပ်ရေးပိုင်းတို့ကြောင့်ကြံ့ကြာရတာတွေရှိတယ်လို့မဟန်နီကပြောပြပါတယ်
။ကျန်းမာရေးစောင့်ရှောက်မှုတွေမှာအရန်ကိုခက်ခဲရှိရအကိုဒီမှာဆိုလို့ရှိရင်2018မှာလာရှုထောင်မှာရှိတဲ့အချိန်မှာဒီမှာအစာရင်ယောဂအခန်းရှိတယ်။အခုဒီမှာထောင်ထဲရောက်တဲ့အချိန်မှာအဲ့ဒီအစာရင်နာတဲ့ယောဂပြန်ပြီးတော့ဖြစ်ပေါ်လာရပေါ့နော်။ဒီဘက်လာနေတယ်။ကျမကြီးအနေနဲ့လွတ်လပ်စွာစေဝါကုသခွင့်မရဘူး။အုတ်ချုပ်ရင်ဆောင်မှုတွေကမညာတိုင်းမှာရှိတယ်။နောက်တစ်ခုညီမအောက်ဆုံးချိန်ကအရေးပြောင်းအလက်စစ်ထားတဲ့ဟာတွေကအရင်ဖြစ်တယ်။ရေမတဲ့တော့အဲ့မှာဆေးချိုးဆေးတောက်တွေ။ဒါနဲ့အဲ့ဒီဆေးတွေဟာစစ်တော်ရဲ့စေဝါတွေမဟုတ်ဘူး။ရှိတဲ့စေဝါနဲ့ပြည့်ပေးနေရတာရှိတယ်။နောက်တစ်ခုကညီမအခုချိန်ကဆေးရုံထွက်ပြီးတော့ဆေးကုသဖို့ဆိုတဲ့ဟာမျိုးတွေလုပ်တဲ့အချိန်ကလည်းအရင်ခက်ခဲကြည့်တယ်။ညီမတို့ဒီထောင်ဆေးရုံအုပ်ကြီးကစေဝါကုသခွင့်လိုအပ်ပါရဲ့ဆိုတဲ့ဟာတွေဝင်ဆွေးနွေးပြီးတဲ့အချိန်မှာတရားရုံးကနေပြီးတော့နောက်ကြဝင်ပြန်ပြီးတော့ပေါ့နော်ထောက်ခံချက်တောင်းတဲ့အချိန်မှာကြာသူတို့အဆုတ်ရေနှမမှုဘယ်လောက်ဖြစ်သွားလဲဆိုရင်အဲစေဝါကုသခွင့်မလိုဘူးဆိုတဲ့ဟာမျိုးပြန်ထုတ်တယ်အဲ့လို
သူတို့ကျောင်းသားတွေဆွဲဆိုခံထားရတဲ့ပုံမှန်တွေထဲမှာရဲတွေကိုနာကျင်စေမှုဆိုတဲ့ကိစ္စကလည်းပြောင်းပြန်ဖြစ်နေသလိုအခုလိုဖမ်းခံထားရတာဟာလူငယ်တွေရဲ့အနာဂတ်ကိုနင့်နာစေတယ်လို့မဟန်နီယူကပြောပါတယ
်အခုဖမ်းဆီးထိန်းသိမ်းခံထားတဲ့ကျောင်းသားတွေရောဝင်းရံနေရောအားလုံးပါပထမဆုံးပြမတရားဖမ်းဆီးခြင်းနဲ့ခံရတဲ့ဒါနဲ့နာလို့ဒီပထမဆုံးချက်ပေါ့နော်။ဒါဒီပုံစံတော့တူတူပဲညီမတို့မဖမ်းပါဘူးဆိုတဲ့ဟာမျိုးသူတို့အစိုးရတည့်ရဖြစ်ပြီးတော့ဂတိစုဖောက်မှုအစိုးရကိုလည်းစတင်လိုက်တယ်။ညီမတို့အကြမ်းဖက်ပြီးတော့ဈိုင်းနဲ့ဖမ်းဆီးတာဒါနဲ့ညီမတို့ကျဲစီထားတဲ့ပုံမှန်တွေမှာသုံးပုံးမှုရှိနေချင်းဒါရဲတွေအနာတရားဖြစ်စီရဲဆိုတဲ့ဟာမျိုးကြီးကကြဲရပေါ့။ညီမတို့ကအဲ့ဒီတစ်ဆောင်ထုတ်စီရဲဟာမျိုးကြီးတစ်ခုမှမပါရှိပါဘူး။ဒါနဲ့ညီမတို့ကသူတို့ဈိုင်းနဲ့တဲ့အတွက်ကြောင့်ဆိုပြီးတော့ဆုံးတော့ဒီလိုပုံမှန်ထဲကဒါဈေးမနေတဲ့ပုံမှန်တွေမတရားတဲ့ဥပဒေနဲ့တရားစွဲဆိုထားတယ်လို့ပြောချင်တာပါ။အဲနောက်တစ်ခုကဆိုရင်အချို့တော့တောင်းသားတွေကအကျဉ်းချရေးအတွက်ပေါ့နော်ဆက်လက်စီးပူးရမှာရှိတယ်။နောက်အခုဒီမှာအမျိုးသားပြည်ကုတိဟဝန်တင်ဆိုလို့ရှိရင်လည်းဒီ Bush Institute ကနေပြီးတော့တည်ယုံဝင်ပေါ့နော်သူတို့ဒီမှာတောင်းတက်ဖို့အတွက်ကိုလက်ခံထားပြီးတော့ဒါမဲ့စစ်သားတယောက်ရဲ့အဖွဲ့ကြီးကိုဆုံးရှုံးနေပေါ့နော်အဲ့လိုပဲတခြားတောင်းသားတွေလည်းရှိတယ်။နောက်ဒီထဲမှာရောက်ရှိနေတာအများဆုံးကလူငယ်တွေဖြစ်တဲ့အခုလူငယ်တွေဆိုတာထောင်ထဲမှာဘယ်လိုနည်းနဲ့မှအချိန်ကုန်ဆုံးနေရင်မသိဘူး ဒီလိုဖမ်းလို့ပြီးတော့ညီမတို့ထောင်ထဲမှာပိတ်ဆောင်ထားတယ်ဆိုတဲ့ဟာဒါညီမတို့ရဲ့နာကတ်တွေရိုက်ဖို့ထားတာလေညီမတို့မြင်ပါတယ
်ဒါတင်ចောင်းသားတွေကိုလှုပ်ပေးဖို့နိုင်ငံရေးပါတီတချို့ကသမရတဲ့တွေ့တဲ့အချိန်တောင်းဆိုတိုက်တွန်းတဲ့အခါမှာလဲတရားစီရင်ရေးမှာအုပ်ချုပ်ရေးဘက်ကလွှမ်းမိုးတာမရှိဘူးလို့တော်ရပြောခွင့်ရပုဂ္ဂိုလ်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့မဟန်နီယူကအခုလိုထောက်ပြပါတယ်
။ဟုတ်တယ်လို့ဆိုရင်ပေါ့နော်ညီမဒီတင်းထားလိုက်ရတယ်ဒီနိုင်ငံရေးပါတီနဲ့တမနာဥပဒေစိန်နဲ့တွေ့ဆုံတဲ့အချိန်မှာကျောင်းသားနဲ့ဝန်ရံတူတူလေးနောက်တစ်ခုနိုင်ငံရေးကျင်းသားတွေဆွတ်ပေးပါဆိုတဲ့ဟာကိုတောင်းဆိုတယ်ဒါပေမဲ့ဒီတမနာဥပဒေစိန်နဲ့လှုပ်ထွက်စကားတခွန်းမှာအောင်ပြန်ပြောဘူးအဲ့တော့ဒီကျန်ကြားရေးတာဝန်ခံဆိုတဲ့ဥရောပထွက်ပြောတဲ့စကားကတော့တော်တော်စိတ်မကောင်းဖြစ်ဖို့ကောင်းတယ်လို့ဟောတရားဥပဒေအရသွားနေတယ်တရားဥပဒေကိုအချို့ရဆောင်မှုမရှိပါဘူးဆိုတဲ့စကားကဒါရှင်းနေအောင်မကြည့်ဘူးဆိုတဲ့ဟာမျိုးပြတ်သားနေတယ်ဥပမာပေါ့ညီမတို့အမှုဖြစ်စဉ်ကိုပဲကြည့်နေတယ်သူတို့ပြောတယ်တရားဥပဒေကြောင့်ရလို့ပြောတယ်တကယ်တမ်းကအခင်းဖြစ်သွားတဲ့အချိန်မှာဒီမှာကိုတရားဝန်ကြီးကိုမိုးထက်နေကိုကျော်ကိုနန္ဒဆက်အောင်လို့၅ယောက်တာမရှိဘူးအဲ့ဒီနေရာမှာဒါပေမဲ့ဒီမှာလို့ဒီမှုရင်းနဲ့စွဲထားတယ်ဟာတရားဥပဒေနဲ့တောင်းရပြောလို့ဆိုတာအခင်းဖြစ်သွားတဲ့အချိန်မှာရှိတဲ့အတွက်ဒါလွှဲမနေတယ်လို့ဒါထောက်ပြလို့ရတယ်။ဒါပေမဲ့သူကတရားဥပဒေကိုအုတ်ချွေရတာမှမရှိဆိုတဲ့တကယ်တမ်းအဲ့မှာလွှဲမမှုရှိရပြတ်တာနေရ
။ဘလို့ပဲဖြစ်ဖြစ်သူတို့တောင်းဆိုတဲ့လူသားပညာရေးဥပဒေပြင်ဆင်ဖို့အချက်ဆက်တစ်ချက်ကိုမရသေးသမျှဆက်လက်တိုက်ပွဲဝင်နေဖို့ပြင်ပမှရှိနေတဲ့ဘာကသာမြအဖွဲ့ချုပ်ဝင်တွေကိုမဟန်နီယူကတိုက်တွန်းပါတယ်
။ဒီမှာကဒါထောက်ကြလဲဒုတိယအကြိမ်ပေါ့နော်။ဒီနေ့လည်းတော့သူချိန်ကြီးဆရာနာရှင်စနစ်ကမကုံဆုံးဘူးလို့ဒီမှာနေတယ်။2018ပြီးတော့အမှသွားနေတာဖြစ်တဲ့အတွက်ကြောင့်လည်းဒါကြောင့်မကုံဆုံးဘူး။ဒါနဲ့ကျမတို့တွေကကျမတို့လူချင်းနဲ့ဒီမိုကရေစီပြည်နာရေးတောင်းဆိုနေတာဖြစ်တဲ့အတွက်ကျမတို့တောင်းသားတွေကတော့ဆက်ပြီးတော့ဒီမိုကရေစီပြည်နာရေးမြန်မာမရှင်စိုက်တိုးဝင်သွားဖို့ရှိရဲ။နောက်ပြီးတော့ကျွန်တော်တို့တွေကဒီဒီမိုကရေစီပြည်နာရေးအတွက်လူသားပြည်နာရေးဥပဒေကိုပြင်ဆင်နေဆိုတဲ့ကျမတို့လူချင်းနဲ့အချက်လေးပါတယ်။အဲ့ဒီအတွက်ကြောင့်ဒီချက်လက်တွေရအောင်လို့ကျမတို့အစီအမံချက်ဘာသာတောင်းတာရေးဖို့ရည်လေးကျမဆက်ပြီးတိုက်ပွဲဝင်ဖို့ဆက်လက်စူးစမ်းနေလို့ကျမတို့ကိုယ်တိုင်လည်းညီညွတ်ညွတ်နဲ့အများနဲ့တိုက်ပွဲဝင်နေမှာပါလို့ပြောချင်တယ်ကျေ
ဒီမိုကရေစီပညာရေးတောင်းဆိုလို့ဖန်ဆီးခံထားရတဲ့မဟန်နီဦးရဲ့အတွေ့အကြုံနဲ့ဆန္ဒတချို့ကိုကြားခဲ့ရတာပါခင်ဗျာ
တငယ်ချင်းရှေးစင်းတဲ့ဘဝအမြဲချုံနေပါစေအောင်မြင်ပါစေ